Stories.
မင်္ဂလာညနေခင်းပါသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ကနေ2015ခုနှစ်ဩဂုတ်လ19ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့အတူတင်ဆက်ပေးသွားမှာပါဗုဒ္ဓထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံးဖောက်ခွဲသူလို့တန်လျာရှိသူရဲ့ပုံချမ်းကိုထိုင်းအာဏာပိုင်တွေကထုတ်ပြန်လိုက်တာစီးရီးယားနိုင်ငံကရှီအောင်အမွေနဲ့ထင်းသိမ်းဆောင်ရွက်သူအကြီးအကဲဟောင်းကို IS စစ်သည်ကြတွေကကောင်းဖြတ်ကွန်းမြတ်လိုက်တာဒီအကြောင်းနောက်ဆုံးသတင်းတွေကိုတင်ပြပေးတော့ဖို့ရှိရတယ်မသိငိထိုက်ခင်ဗျာ
ကောင်းပါပြီရှင်အမျိုးသားလွှတ်တော်ကိုရက်ဆိုင်လိုက်တဲ့အခြေအနေနဲ့လွှတ်တော်ဘက်ကနောက်ဆုံးရသတင်းတွေကိုတော့သတင်းတွေကြေညာပြီးမှနှားဆင်ချရဖို့ရှိပါတယ်
ကျွန်တော်တို့ရွေးကောက်ပွဲကိုတူတူနေရလို့ရှိတယ်
အမျိုးသားလွှတ်တော်အမတ်ဦးဖုံးမြောင်ပြောသွားတာဖြစ်ပါတယ်ဒီနောက်မှာတော့နိုင်ငံရေးအကျဉ်းသားတွေနဲ့ဖမ်းဆီးခံကြောင်းသားတွေအလုံးပြန်လွှတ်ပေးဖို့အရက်ဖက်အဖွဲ့အစည်းတွေရဲ့တောင်းဆိုချက်ကိုနားဆင်ချရဖို့ရှိတယ်လို့ထိုင်းနိုင်ငံမှာဇက်တိုက်ဘုံးပေါက်ကွဲမှုတွေကြောင့်နိုင်ငံရဲ့စီးပွားရေးအပေါ်ဘလောက်ထိရိုက်ခတ်မှုတွေရှိနေလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်ဒါရီမတိုင်ငယ်ခုရေစုံတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကကြီးညာပေးကြပါဦးမယ်ရှင်
လူ22ယောက်ထက်မနည်းတည်ဆုံးခဲ့တဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရှိတဲ့အေယာဝန်လေးမျက်နှာနတ်ဖျားရုပ်တုနေရာကဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးဒီဘုံခွဲသူလိုတန်တရားရှိသူရဲ့ရုပ်ပုံချမ်းကိုထိုင်းအာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်။ဘုံခွဲသူဟာကွန်ရက်အခြေစိတ်အဆက်တွေနဲ့လုတ်ခဲ့ပုံရတယ်လို့ထိုင်းရဲချုပ်စမြတ်ပုံပန်မောင်ကဒီကနေ့ပြောပေမဲ့ဘာကြောင့်လုတ်တာလဲဆိုတာနဲ့ဘယ်နိုင်ငံသားလဲဆိုတာကိုတော့မသိရသေးပါဘူး။အာဏာပိုင်တွေထုတ်ပြန်လိုက်တဲ့ပုံမှာအနေရောင်သပင်စုပ်ဖွားမုတ်စိတ်ကျဉ်ဆဲရှိပြီးပလတ်စတစ်ဂိုင်းနဲ့မျက်မှန်အဝိုင်းကိုတတ်ထားသူလူငယ်တဦးပုံကိုတွေ့ရပါတယ်။သူဟာထိုင်းလူမျိုးဖြစ်တယ်လို့နိုင်ငံသားလည်းဖြစ်နိုင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တန်လျာရှိသူကိုဖမ်းမိအောင်သတင်းပေးနိုင်သူကိုစုငွေဒေါ်လာ18,000ချိမြင့်မယ်လို့အာဏာပိုင်တွေကကြေညာထားပါတယ်။အဲဒီဘုံခွဲတက်ခဲ့သူအနေနဲ့လုံခြုံပေးကင်းစွာနေထိုင်လို့ရဆိုရင်သက်ဆိုင်ရာအာဏာပိုင်တွေစီမှာလာရောက်အဖမ်းခံဖို့သူ့အနေနဲ့ပြောဆိုလို့ပြီးအဲဒီလိုလုပ်မယ်ဆိုရင်အာဏာပိုင်တွေအနေနဲ့ကာဝယ်ဆောင်ရှောက်ပြီးမှဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝူချာကပြောပါတယ်။
ပြခဲ့တဲ့တရင်မှာအတွင်းတရုတ်နိုင်ငံတီယန်ဂျင်းမြို့မှာပောက်ကွဲသွားခဲ့တဲ့ကုန်ပစ္စည်းတူလောင်ယုံပိုင်ရှင်တွေဟာအဆက်အသွယ်ကောင်းနေရှိကြပြီးအစိုးရအရာရှိတွေစီကလုံခြုံရေးလိုင်စင်အတူတွေကိုရယူခဲ့ကြတယ်လို့နိုင်ငံပိုင်တရင်ဌာနကဆိုပါတယ်ပုတ်ထိုးနေကထွက်ပေါ်လာတဲ့အကျဉ်ပြက်ချစားမှုနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကြောင့်ပောက်ကွဲမှုနဲ့ပတ်သက်တဲ့ဒေါရာတွေကိုပိုးပြီးကြီးထွားလာစေပုံပေါ်တယ်လို့ဆိုပါတယ်ဒီပောက်ကွဲမှုအတွင်းလူပေါင်း114ဦးသေဆုံးပြီးရာနဲ့ချီတန်ရရခဲ့တာပါပောက်ကွဲမှုဖြစ်ပွားခဲ့တဲ့တူလောင်ယုံနယ်ဖြစ်တဲ့ Rohai International Logistics Company မှာရဲအရာရှိချုပ်ရဲ့သားနှစ်ယောက်ဖြစ်တဲ့ Yu Suiwei နဲ့ Dong Shiwan တို့ကထိတ်တန့်ရှယ်ယာထည့်ဝင်ထားသူတွေဖြစ်ပါတယ်သူတို့ရဲ့အဆက်အသွယ်တွေကသို့မဟုတ်တရုတ်ပြည်တွင်အသုံးပြုတဲ့ဩဇာညောင်းနဲ့လူမှုရေးအဆက်အသွယ်တွေစီကသဆင်မိဘေလုံချုံရေးမြေနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာလုံချုံရေးလက်မှတ်အမျိုးမျိုးကိုဒေသခံအရာရှိတွေစီကရယူခဲ့ကြတယ်လို့အစိုးရပိုင်းစင်ဟွာသတင်းဌာနနဲ့တွေ့ဆုံမေးမြန်းခါမှာတောင်းနဲ့ယူရိုကဝန်ခံပြောသွားပါတယ်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုလျှို့ဝှက်ချဖို့ကြိုးစားတဲ့အနေနဲ့ရှယ်ယာရှင်တွေရဲ့နာမည်စင်းမှာမိတ်ဆွေတွေရဲ့နဲ့ဆွေမျိုးတွေရဲ့နာမည်တွေကိုသုံးခဲ့တယ်လို့လည်းဒေါင်းနဲ့ယူရိုကဝန်ခံခဲ့တယ်လို့စင်ဟွာသတင်းဌာနကဖော်ပြပါရတယ်။လုံချုံရင်အားနည်းလို့ပောက်ကွဲမှုဖြစ်ပွားခဲ့တဲ့ကိစ္စကိုရေအာနာပိုင်နဲ့စစ်ဆေးနေချိန်မှာသူတို့နှုတ်ကိုလည်း Runhai Company ကလူဆယ်ယောက်နဲ့အတူထိမ့်သိမ်းထားပါရရှင်
။အင်ဒိုနီးရှားနိုင်ငံရှေ့ပိုင်းလေရင်ပြတ်ကျရာနေရာမှာဆွေးရွားတဲ့ရာသီဥတုအတွင်းမြူရေဖုံးနေတာကြောင့်ကြံနေသေးတဲ့ရုပ်အလောင်းတွေကိုရှာဖွေရမှာနှောင့်နှေးကြံ့ကြာနေပါတယ်။လုံခဲ့တဲ့သတင်းပတ်ကုံပိုင်းကလူ54ဦးတင်ဆောင်သွားတဲ့လေရင်ဟာတောင်ကိုဝင်တိုက်မိပြီးပြတ်ကျသွားရမှာအားလုံးတည်ဆုံသွားတယ်လို့အာနာဗိုင်နီကပြောပါရယ်။လေရင်ပြတ်ကျတာဟာတနင်္ဂနွေနေ့ကဖြစ်ပေမဲ့ရာသီဥတုကျန်းတဲ့မြေပြင်အနေထားကြောင့်ကယ်ဆယ်ရေးသမားတွေဟာနှစ်ရက်နီးပါးကြာပြီးမှလေရင်ပြတ်ရှိရာကိုရောက်ရှိသွားတာပါ။မိုးတွေလည်းရွာနေပြီးတော့တဲတဲကိုကိုမမြင်ရတာကြောင့်ရှာဖွေရေးလုပ်ငန်းတွေနှောင့်နှေးနေပြီးဒီရှင်းလင်းရေးလုပ်ငန်းတွေကိုလူတွေနဲ့သာအဓိကလုပ်သွားမှာဖြစ်ကြောင်းအမျိုးသားရှာဖွေကယ်ဆယ်ရေးအေဂျင်စီအကြီးအကဲဘန်ဘန်ဆိုလစ်ဂျီယိုကပြောပါရယ်။ရှာဖွေရရှိတဲ့ရုပ်လောင်းတွေကိုပပူဝါဒေတာမျိုးတော်ဂျရာပူရကိုတည်ဆောင်သွားပြီးဘသူဘဝရီဖြစ်တယ်ဆိုတာကိုစီးစစ်မှဖြစ်တယ်လို့လည်းသူကဆိုပါရခင်ဗျာ
တရုတ်နိုင်ငံကအစိုးရရဈေးကွက်မှာဒီကနေ့အတော်လေးမတိမငြိမ်ရှိခဲ့ပြီးတဲ့နောက်အနေငယ်ဈေးတက်ပြီးတော့ဈေးကွက်ပိတ်သွားပါတယ်အစိုးရကဈေးကွက်ကိုဆက်ပြီးဝင်ထိန်ပေးပါမလားဆိုတာရင်းနှီးမြှုပ်နှံသူတွေအကြမ်းမရေမရာဖြစ်ခဲ့ပါတယ်မနေ့ပိုင်းအယောင်းဝယ်လုပ်ချိန်မှာရှန်ဟဲ အစုရှယ်ယာဈေးကွက်ဟာ900ခိုင်နှုန်းအထိကျသွားခဲ့ပြီးတဲ့နောက်တိတရမ600ခိုင်နှုန်းပြန်တက်ပြီးတနစ်တာအယောင်ဝယ်ဆုံးသတ်ခဲ့ပါရယ်။အင်္ဂါနေ့ကတော့ရှန်ဟဲအစုရှယ်ယာဈေးကွက်ဟာ600ခိုင်နှုန်းကျော်ကျဆင်းခဲ့ပါရယ်။ဒါဟာဇူလိုင်လနောက်ပိုင်းတုန်းကအကြီးအကျယ်ရောင်းထုတ်သားတွေကြောင့်အစိုးရကဈေးကွက်ကိုဝင်ထိန်ခဲ့ရခြင်းကလေးကဆိုရင်တရက်ထဲမှာအများဆုံးဈေးကျခဲ့တာပါ။အာရှဒေတာကတခြားဒေတာတွေမှာတော့အစုရှယ်ယာဈေးနှုန်းအတက်အကျအရောထွေးနေပါရယ်။ပုဂ္ဂိုလ်ဆိုင်ရာအခြေအနေတိတ်မကောင်းလာတဲ့ကိန်းဂဏန်တွေကိုဂျပန်အစိုးရကထုတ်ပြန်လိုက်ပြီးတဲ့နောက်တိုကျိုအစုရှယ်ယာဈေးကွက်မှာတည်တရမ600ခိုင်နှုန်းလောက်အကျနဲ့ဈေးပိတ်သွားပါရယ်။ဟောင်ကောင်နဲ့ဆိုလ်အစုရှယ်ယာဈေးကွက်တွေမှာလည်းဈေးကျပေမဲ့ဟောင်ကောင်ဈေးကွက်ကတော့အတက်နဲ့ပိတ်ပါရယ်။ဈေးကွက်ကိုဝင်ထိန်တာကိုတရုတ်အစိုးရကရပ်ပစ်လိုက်ဖွယ်ရှိတယ်လို့ရင်းနှီးမြှုပ်နှံသူအများပြားကဆိုရင်နေကြပြီးရွှေငွေတန်ဖိုးကိုနောက်ထပ်လျှော့ချမယ်ဆိုတဲ့ဆိုရင်ချက်တွေလည်းရှိနေပါရယ်။တရုတ်ပုတ်ကုန်တွေကိုတိုးမြင့်ဖို့ရည်ရွယ်တဲ့ထင်မှားတဲ့လောက်ရတဲ့ခုအနေနဲ့တရုတ်အစိုးရကပြီးခဲ့တဲ့သတင်းပတ်မှာရွှံငွေတန်ဖိုးကိုလျှော့ချခဲ့ပါတယ
်။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ8:00အထိလိုင်းဒိုမီတာ18 kHz 16683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ပေါ်တုံးနဲ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။ရှေးအောင်အမွေနဲ့ထင်းထင်းဆောက်ဆောက်ရေးညှဉ်းချာရေးမှုဟောင်းကိုရှေးအောင်မြို့ဖြစ်တဲ့ Palmyra မှာ IS စစ်သည်ကြတွေကကောင်းပြတ်ကွတ်မြတ်လိုက်တယ်လို့ Syria ရှေးအောင်အမွေနဲ့ထင်းထင်းဆောက်ဆောက်ရေးအကြီးအကဲကပြောဆိုလိုက်ပါတယ်။အသက်82နှစ်အရွယ် Khaled Assad ကိုအင်္ဂါနေ့ရုံးကတပ်ဖြတ်ခဲ့တာလို့Mamon Abdul Karim ကပြောပါတယ် UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့အတိမတ်ပြုအနှစ်2000သက်တမ်းရှိတဲ့ကမ္ဘာရှိအောင်အမွေနှင့်နေရာမှာ Mr. Asad ဟာအနှစ်50ကျော်အလုပ်လုပ်ခဲ့သူပါ ISTR Palmyra ကိုမေလရုံးကသိမ်းယူခဲ့တာဖြစ်ပြီးရုပ်တုတွေကိုအထုတ်အမြတ်ထားကြမလို့ဘူးဆိုတဲ့အယူဆပေါ်ခြေခံပြီးရှိအောင်ရုပ်တုတွေကိုဖျက်ဆီးလေရှိတာကြောင့် Palmyra ကရှိအောင်အမွေနှင့်တွေကိုဖျက်ဆီးပစ်မှောက်ကိုလူတွေကစိုးရိမ်နေကြတာပါဒါပေမဲ့အဲ့ဒီနေရာကို ISD မရောက်ခင်မှာပြလိုက်တဲ့မှာဘာမှမရှိတော့ပဲအထက်ကပစ္စည်းတွေကိုအလုံးလုံးကျိုးစိတ်ချတဲ့နေရာကိုရွှေ့ပြောင်းထားနိုင်ခဲ့တယ်လို့ Abdul Karim ကပြောပါတယ်ခင်ဗျာ
အီဂျစ်နိုင်ငံမှာနောက်ဆုံးပြဋ္ဌာန်းလိုက်တဲ့အကြမ်းဖက်မှုစံချိန်ဥပဒေနဲ့ပတ်သက်ပြီးလူ့အခွင့်အရေးစောင့်ကြည့်သူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်ဒီဥပဒေမှာအကြမ်းဖက်မှုဆိုတာကိုကြည်ကြဲပြန့်ပြန့်အတိတ်ပဲဖော်ထားတဲ့အတွက်အီဂျစ်နိုင်ငံသားတွေအပေါ်ကြီးလေတဲ့ပြစ်ဒဏ်တွေကြားစီရုံမှာလူထုအာဏာဖီဆန်မှုတွေဖြစ်လာနိုင်တယ်လို့ဆိုပါတယ်ဒီဥပဒေကိုအီဂျစ်သမ္မတ Fatah al-Sisi ကတနင်္ဂနွေနေ့ကလက်မှတ်ထိုးအတည်ပြုလိုက်တာပါထိပ်တန်းအစိုးရရှိနေသူတွေသုံးခဲ့ရတဲ့ပုံပေါက်ကွဲမှုဖြစ်ပွားပြီးတဲ့နောက်အကြမ်းဖက်မှုစံချိန်မူဝါဒတွေကိုအားကောင်းလာအောင်လုပ်မယ်လို့ပြောဆိုအပြီးနလအတွင်းမှာပဲ Mr. Sisiကခုလိုလက်မလေးထိုးလိုက်တာပါဒီပြဋ္ဌာန်းချက်မှာအကြံဖက်အုပ်စုဖွဲ့ရင်တမမဟုတ်ဦးဆောင်ရင်တေတန်ပေးနိုင်တဲ့အချက်လဲပါဝင်တယ်လို့အကြံဖက်တမားတွေကိုငွေကြေးထောက်ပံ့ရင်တသက်တကျွန်းချတာတိုက်ခိုက်မှုကိုလုံဆော်ရင်ပြင်ဆင်ဖမ်းဆီးထောင်ချမဲ့အချက်လဲပါဝင်ပါတယ်ကိုင်ရိုမြို့ရဲမှာအကြံဖက်တိုက်ခိုက်မှုတွေကြိုးကြားတွေ့ရပေမဲ့လဲဆိုင်းနိုင်ကျွန်းဆွယ်မှာတော့ IS စစ်သွေးကြွားတွေကဆက်တိုက်ဆုတယ်လို့အကြံဖက်မှုတွေလုပ်ပြီးရဲနဲ့စစ်သားတွေကိုမကြာခဏတိုက်ခိုက်လဲရှိပါတယ်2013ခုနှစ်က Islamic သမ္မတမိုဟာမက်မော်စီကိုအနာကဖယ်ရှားပြီးကြတဲ့က Mr. Sisi အာနာရလာတဲ့နောက်ပိုင်းတိုက်ခိုက်မှုတွေပိုတိုးလာတာပါပြင်းထန်တဲ့ပုံကံမှုတွေနဲ့ရင်ဆိုင်နေရတဲ့အီဂျစ်နိုင်ငံအစိုးရအဖို့အခြေခံလူအခွင့်အရေးတွေရှော့ချတာသဘောထားကွဲလွဲမှုတွေကိုပျောက်သွားအောင်လုပ်တာနဲ့သူ့ရဲ့အတိုက်ခံတွေကိုဖိနှိပ်ဖို့အကြမ်းဖက်မှုတစ်စိတ်ကပ်လိုက်တာမျိုးမလုပ်သင့်ဘူးလို့လူအခွင့်အရေးဖွဲ့ကပြောပါရယ
်ထင်ရှားတဲ့အမေရိကန်ထက်လွတ်တော်အမတ်နောက်တစ်ဦးကအီရန်နျူကလ িয়ার အရေးရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အခါသူ့အနေနဲ့ကန့်ကွက်မဲပေးသွားမယ်လို့ပြောဆိုလိုက်ပါရယ်နယူးဂျာစီလွှတ်တော်အမတ်ရောဘတ်မန်နန်ဒက်စ်ကအင်္ဂါနေ့ကပြောကြားခဲ့တဲ့မိန့်ခွန်းအတွင်းသမ္မတဘရက်အိုဘားမားကအီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာလုံးဝရပ်ဆိုင်းသွားလိမ့်မယ်လို့ပြောဆိုမှုကမှားယွင်းကြောင်းသူကပြောပါရယ်အီရန်ဆိုရဟာနျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးဖြတ်သိမ်းမယ်လို့လည်းဟိုရုံးကပြောကြားခဲ့ပြီးဒီဂရီအပေါ်ချိုးဖောက်ခဲ့တယ်လို့ဆိုပါရယ်လွန်ခဲ့တဲ့လတုန်းကလည်းဒီမိုကရက်တီထဲမှာတတိယအဆင့်မြင့်ဆုံးဖြစ်တဲ့နယူးယောက်ပြည်နယ်အထက်လွှတ်တော်အမတ်ချက်ရှမာကဒီနျူကလ িয়ার သဘောတူညီချက်ကိုကန့်ကွက်မဲ့ပေးသွားမယ်လို့ပြောပါရယ်လာမယ့်လမှာအထက်လွှတ်တော်နဲ့အောက်လွှတ်တော်တို့ကအီရန်နျူကလ িয়ার အရေးသဘောတူညီချက်နဲ့ပတ်သက်လို့ကန့်ကွက်မယ်ဆိုရင်သူ့အနေနဲ့ဗီဒီယိုသုံးမှာဖြစ်တယ်လို့သမ္မတဘရိုက်အိုဘားမားကပြောဆိုထားပါရယ်ခင်ဗျာ
ဂရိနိုင်ငံကိုပဏာရေးအကူအညီဒေါ်လာ93ဘီလီယံပေးမဲ့အစီအစဉ်နဲ့ပတ်သက်လို့ဂျမန်လွှတ်တော်အမတ်တွေကဒီကနေ့ပုတ်ထူးနေ့မှာမဲပေးဖို့မျှော်လင့်ရပါတယ်။တာဟာနိုင်ငံကကြွေးရှင်တွေကိုဂရိကကြွေးပြန်ဆက်ရမယ်နောက်ဆုံးသတ်မှတ်ရဖြစ်တဲ့ဂျာရာဘရီနဲ့မတိုင်ခင်အချိန်မီအကူအညီဖြစ်ပါလိမ့်မယ်။ပဏာဝင်အကူအညီပေးမဲ့အစီအစဉ်ကိုတဘောတူလက်မှတ်ရထုတ်ဖို့အတွက်ဂျမန်ပဏာရေးဝန်ကြီးနဲ့လွှတ်တော်အမတ်တွေကိုဒီကနေ့မှတ်ချက်ပေးတင်ပြပါလိမ့်မယ်။ဂရိနိုင်ငံအတွက်ပဏာရေးအကူအညီပေးအရာမှာဂျာမနီနိုင်ငံကအများဆုံးထည့်ဝင်ထားတာပါ။ဂျမန်လွှတ်တော်အနေနဲ့ပဏာရေးအကူအညီပေးရေးအစီအစဉ်ကိုအတည်ပြု ူပေးဖို့မျှော်လင့်ရတယ်လို့အစမ်းကောက်ယူတဲ့မဲဆင်းတွေကသိရပါတယ်အမှတ်ပေါင်း331ယောက်ထက်က60ကတော့ကန့်ကွက်မဲ့ပေးမယ်လို့ဆိုပါတယ
်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းတွေကိုနားဆင်ကြရအောင်ပါအနာရပြည်ထောင်စုချန်ခါရီနဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီရင်းပြည်ထနာတွေဟာလွတ်တော်အထိရိုက်ခတ်လာမလားလို့စိုးရိမ်နေကြချိန်မှာပဲအမျိုးသားလွတ်တော်အစည်းအဝေးတွေကိုဒီကနေ့ရန်နာလိုက်ပြီးဖြစ်ပါတယ်။ရေးပင်းနဲ့လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်ဖို့ဆိုပြီးချန်ခါရီပါတီအမတ်တို့ကအရေးကြီးအဆိုကိုမနေ့ကလွတ်တော်နှစ်ရက်စလုံးမှာတင်သွင်းခဲ့ပြီးတဲ့နောက်အမျိုးသားလွတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ရက်ဆိုင်လိုက်တာဖြစ်ပါတယ်။နေပြည်တော်မှာသတင်းယူနေတဲ့ VOE သတင်းတောက်မတ်မြေခါကဒီအကြောင်းကိုသတင်းပေးပို့ထားပါတယ်ရှင်။
ဒီကနေ့အမျိုးသားလွတ်တော်ကျင်းပတဲ့ဒုတိယနေ့အစမှာဒီအဆိုကိုမဲခွဲဆုံးဖြတ်ချက်အရာအခုလိုရန်နာတာပါဒီလိုရန်နာဖို့ပြည်ခိုင်ပြိုးပါတီဝင်အမျိုးသားလွတ်တော်အမတ်တွေဖြစ်တဲ့ဦးကြည်ထွန်းနဲ့ဒေါက်တာဝင်းမြင့်အောင်တို့ကတင်ပြခဲ့တာပါဒီအပေါ်မှာအမျိုးသားလွတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကကန့်ကွက်ခဲ့ပါတယ်ဒီလိုကန့်ကွက်ခဲ့ပေမဲ့မဲခွဲဆုံးဖြတ်မှုအရာအမျိုးသားလွတ်တော်ရန်နာဖို့အတီးဖြစ်သွားတာဖြစ်ပါတယ်ဒီ
လိုမျိုးသားလွတ်တော်မှာဆွေးနွေးတဲ့ခုတွေဒီလိုလွတ်တော်မှာလက်ရှိဆွေးနွေးတဲ့ခုတွေဒီအောင်လွတ်တော်မှာဆွေးနွေးတဲ့ခုတွေပေါ့60ကျော်ပါတယ်ပြောပါဒီလိုတွေကကျွန်တော်တို့ကတော့ဘာလို့လုပ်လို့ရလဲကျွန်တော်တို့ရွေးကောက်ပွဲကိုယ်စားလှယ်ကိုရလို့ရှိရင်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကျွန်တော်တို့ကိုစားစားပြီးလုပ်လို့ရကိုယ်စားလှယ်မလုပ်ပါလိမ့်မယ်ကျွန်တော်တို့ဒီတော့တရားမယ်လို့ပြောတာကျွန်တော်တို့ကိုယ်စားတက်လို့ရတာကျွန်တော်တို့ကိုယ်လည်းကတက်ပြီးလို့ရမယ်လို့ဖြစ်တယ်အဲ့တော့မျိုးသားလူတော်ချက်ပြီးတော့ပြည်အောင်လူတော်မှာခွင့်တိုင်ပါလားပြည်အောင်လူတော်မတက်တော့ဘူးလားဆိုတဲ့ချက်ကလည်းကျွန်တော်တို့အဲ့တော့တိကျမှုမရှိပါဘူ
းအမျိုးသားလူတော်ကိုယ်စားလှယ်ဥဖုံးမြင့်အောင်ကခုလိုကန့်ကွက်ခဲ့တာဖြစ်ပါတယ်အမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ကတော့အရေးပေါ်အစည်းအဝေးကော်မတီအစည်းအဝေးတွေဆက်လက်ရှိနေအောင်မှာဖြစ်ပေမဲ့လွှတ်တော်ကိုတော့ရွေးကောက်ပွဲအပြီးမှသာဆက်လက်ခေါ်ယူဖို့စီစဉ်ထားတယ်လို့ပြောပါတယ်ဒီလိုအမျိုးသားလွှတ်တော်ကရန်နာလိုက်ပေမဲ့ပြည်တော်စုလွှတ်တော်ကရန်နာမှုမရှိတဲ့အတွက်အမျိုးသားလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လွှတ်တော်ဆက်လက်တက်ရောက်နေရအောင်မှာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့ဒီရန်နာမှုကအာဏာရပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပါတီတွင်းပြဿနာတွေကနေရိုက်ခတ်မှုတစ်ခုလို့တုံ့တက်မယ်ဆိုရင်တုံ့တက်နိုင်ကြောင်းသူကပြောပါတယ
်တင်တွင်းတဲ့ပုဂ္ဂိုလ်အားလုံးကဒီကံကျိုးပါတီကဒီပဲဖြစ်နေတာကလည်းထူချားပါတယ်အဲ့တော့တော်တော်ရက်ကိုနားဖို့ကြိုးစားတယ်မြို့သားလက်တို့ဖက်မှာနားဖို့အတွက်မေးလုံလောက်သွားတယ်ဒါပေမဲ့ပြည်သူလက်တို့ဖက်မှာပြည်သူတို့ဥက္ကဋ္ဌကြီးကရန်နာစီခြင်းတဲ့သဘောမတွေ့ဘူးဆက်ပြီးတော့လုပ်စီရဥပဒေကျမ်းတွေရှိတယ်အဲဆိုရဖွေးကကျင့်သွင်းထားတဲ့ဥပဒေတွေကလည်းရှိနေပြန်တယ်အဲဒါကြောင့်အများပြည်သူအကျိုးဟာလွတ်တော်ဆက်လေးပတ်တင်နေဆိုတဲ့သဘောနဲ့နော်ကျွန်တော်တို့ဟိုဥဆောင်သွားတယ်ထင်ပါတယ်တော်တော်လေးပဲကျွန်တော်ကတော့တို့ကိုဘာကြောင့်လွတ်တော်ကိုရန်နာစေချင်တာလဲနော်ဘာကြောင့်လွတ်တော်ကိုမရက်နာပြီးနဲ့ဆက်လက်လေးပတ်စေချင်ပါလဲဆိုတော့အမေကောင်ရဲ့အဖြေကတော့တော်တော်လေးတုံ့တက်ပြီဖို့လို့မရှိ
လွတ်တော်ကျင်းပမှုရက်ဆိုင်ဖို့အတွက်လွတ်တော်နေရစလုံးမှာတက်ဆိုင်ရလွတ်တော်ကိုယ်စားလှယ်တွေကတင်ခဲ့ပေမဲ့အမျိုးသားလွတ်တော်တခုတည်းသာရန်နာခဲ့တာပါပြည်သူလွတ်တော်မှာတော့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကအစိုးအပေါ်မှာလွတ်တော်ဥက္ကဋ္ဌအဆုံးဖြတ်နဲ့ဆင်ခြင်ရမှာဖြစ်တဲ့အတွက်အစိုးအပေါ်မှတ်တမ်းအနေနဲ့သာထားဖို့ဆုံးဖြတ်လိုက်ပါတယ်ဒီအပြင်လွတ်တော်ကိုအမြန်ဆုံးပြီးအောင်လှုပ်ဆောင်မှာဖြစ်ပေမဲ့အစိုးကြောင့်ရန်နာဖို့မရှိကြောင်းပြောဆိုထားပါတယ်ဒါကြောင့်ပြည်သူလွတ်တော်နဲ့ပြည်တော်စုလွတ်တော်ကတော့ဆက်လက်ကျင်းပနေအောင်မှာဖြစ်ပါတယ်ပြည်တော်စုလွတ်တော်မှာလွတ်တော်ကိုယ်စားလှယ်တာဝန်မှပြန်လဲရုပ်သိမ်းခြင်းဆိုင်ရာဥပဒေချမ်းနဲ့ပတ်သက်ပြီးဆွေးနွေးဖို့လှုပ်ဆောင်နေတာကြောင့်အမျိုးသားလွတ်တော်ကိုယ်စားလှယ်တွေကလွတ်တော်တက်နေရဆဲဖြစ်ပါတယ်ဒီဥပဒေချမ်းဟာပြည်သူလွတ်တော်ကအမျိုးသားလွတ်တော်မှာပါအသေးစိတ်ဆွေးနွေးပြီးဖြစ်ပါတယ်ပြည်တော်စုလွတ်တော်မှာလည်းဒီအဆိုဟာဆွေးနွေးပြီးဖြစ်ပါတယ်ဒါပေမဲ့ဒီအဆိုကိုအမျိုးသားရင်ကြားစီရင်နဲ့တိုင်းရင်းသားစည်းလုံးညီညွတ်မှုအတွက်ခိတ္တဆိုင်ငံ့ထားတာဖြစ်တာကြောင့်ဥပဒေအနေနဲ့ထွက်ပေါ်လာခြင်းမရှိခဲ့တာဖြစ်တယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ်။ဒါပေမဲ့ပြည်တော်စုရေကောက်ပွဲကော်မရှင်ကဒီဥရေချမ်းကိုအမြန်ဆုံးပြဋ္ဌာန်းဖို့တိုက်တွန်းတာကြောင့်ခုပြန်လဲဆွေးနွေးရမှာပါ။ဒီကလေးမှာတော့ဒီဥရေချမ်းနဲ့ပတ်သက်ပြီးပြည်တော်စုလွတ်တော်နိုင်ရကသူရဦးရွှေမန်းကမနှက်ဖြန်မှာဒီဥရေချမ်းကိုဆက်လက်ဆွေးနွေးသင့်မသင့်ကိုဆွေးနွေးဆုံးဖြတ်ပြီးအတည်ပြုမှာဖြစ်ပါတယ်။ဒီမှာဆက်လက်ဆွေးနွေးသင့်တဲ့အရေးအတွက်များမှသာဆက်လက်ဆွေးနွေးသွားမှာဖြစ်ပါတယ်။ပြည်တော်စုလွတ်တော်ဥရေချမ်းပူပေါင်းကော်မတီကတော့ဒီဥပဒေကိုအလင်းစလို့အတီမပြုတ်ဖို့တင်ပြထားပါဗျ
။မမေခ တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးတိုက်တွန်းတောင်းဆိုချက်တွေကိုတင်ပြပေးမှာပါလာမယ့်2015ထွေထွေရွေးကောက်ပွဲမှာကြန့်ရှိနေတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်ပေးပြီးရွေးကောက်ပွဲကာလတွေနဲ့ဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းတွေမှာပါဝင်ခွင့်ပေးဖို့ဝင်ရောက်ရှင်ပြန်ရမယ့်နိုင်ငံရေးပါတီတွေအလုံးတူညီတဲ့အခွင့်အရေးရဖို့အတွက်အရက်ဖက်လူအဖွဲ့အစည်းဆောင်ရွက်နေသူတွေကအစိုးရကိုတောင်းဆိုလိုက်ပါတယ်ရွေးကောက်ပွဲနီလာလာနဲ့အမျှသမရဦးသိန်းစင်အစိုးရရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဟာဒီမိုကရေစီလွတ်လပ်ခွင့်နဲ့သွေးဖဲနေတယ်လို့လည်းထောက်ပြပြောဆိုလိုက်ပါတယ်ကိုထက်အောင်ကပြောပြပေးပါမယ်ရှင
်လက်တလောအချင်းထောင်နေတယ်မှာကြန့်ရှိနေသေးတဲ့နိုင်ငံအချင်းသားတွေအားလုံးကိုရွေးကောက်ပွဲအကြိုကာလနဲ့ရွေးကောက်ပွဲအပြီးဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းတွေမှာပါဝင်နိုင်အောင်ချွင်းချက်မရှိလွှတ်ပေးဖို့အတွက်အရက်ဖက်လူဖွဲ့စည်းဖွဲ့ရန်ကတောင်းဆိုလိုက်ပါတယ
်နိုင်ငံရေးအချင်းသားတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ရဲ့နောက်တစ်ခုကတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုကျွန်တော်တို့အနှောက်ယှက်ကင်းကင်းနဲ့ငြိမ်းချမ်းသောနည်းနဲ့နိုင်ငံရေးကြိုးပမ်းပြောင်းလဲမှုလုပ်ငန်းတွေရွေးကောက်ပွဲကာလမဲပေးတဲ့ကိစ္စတွေကန့်သက်ကျင်းစွာနဲ့လှုပ်ဆောင်ပေးဖို့အဓိကထားတောင်းဆိုပါတယ်
ညီမချင်းမြန်မာရဲ့ဒါရိုက်တာကိုအမျိုးမင်းပြောဆိုသွားခဲ့တာပါလက်ရှိမှာနိုင်ငံရေးအကျဉ်းသား100ကျော်အကျဉ်းထောင်နေတယ်မှာကြန့်ရှိနေသေးပြီးတော့400ကျော်အမှုရင်ဆိုင်နေရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPP ကပြောပါတယ်ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှသမ္မတဦးသိန်းစင်၏အစိုးရလက်ထက်ပြုပြင်ပြောင်းလဲရေးဟာဒီမိုကရေစီလွတ်လပ်ခွင့်သိမ်းပြီးနေတယ်လို့အရက်ဖက်လူအဖွဲ့အစည်းဖွဲ့ရန်ကမတ်သိန်းနီဦးကထောက်ပြပြောဆိုပါရယ်။ဩဂတ်စ်လ12ရက်နေ့ညကနေပြည်တော်မှာရှိတဲ့ကြံ့ခတ်ဖွံ့ဖြိုးရေးရုံးကိုလုံခြုံရေးအင်အားအလုံးရင်းနဲ့ဝင်ရောက်ပြီးတော့ပါတီတွင်းနေရအပြောင်းလဲလုပ်ခဲ့ရာကြောင့်ပြည်သူတော်တော်များများကနိုင်ငံရေးအပြောင်းလဲကိုစိုးရိမ်တကြီးစောင့်ကြည့်ခဲ့ကြပါရယ်။ဒီကိစ္စနဲ့ပတ်သက်လို့မတ်သိန်းနီဦးရဲ့အမြင်က
သူတို့ရဲ့ပါတီကင်းကြောင်းလဲခြင်းကိုသူတို့လုပ်တာဒီဟိုလုပ်ခွင့်ရှိတော့လဲပဲဒါပေမဲ့နိုင်ငံတော်ရဲ့ကာကွယ်ရေးအဖွဲ့အစည်းတွေဖြစ်တဲ့စစ်တပ်နဲ့ရဲအဖွဲ့ကိုခေါ်ယူတုံ့ပြန်ခြင်းကတော့ဒါနိုင်ငံတော်ရဲ့လုံခြုံရေးကိုဟိုကြီးမားမှန်သုံးနေပေါ့နော်လဲသုံးစားသုံးရလဲရောက်တယ်နောက်တစ်ခုကနိုင်ငံတော်ရဲ့ငင်းချမ်းရေးကိုပြည်ပငင်းချမ်းရေးပေါ့နော်ဟိုချင်းချောက်လိုက်ရလဲရောက်ပါတယ်ရှင်နောက်တစ်ချက်ကတော့ဒီပါတီရင်းပြောင်းလဲရေးဖြစ်စဉ်တစ်ခုရဲ့ဆိုမဟုတ်ခဲ့တဲ့သွတ်တော်နိုင်ငံကြီးကိုထိန်းချုပ်ထားတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုလည်းချိုးဖောက်ပါတယ်ဆိုတော့ဒါကြောင့်ကျမတို့ဒီ USCP ရဲ့ပါတီရင်းပြောင်းလဲရေးဟာလက်ရှိရေကောက်ွယ်အချင်းချင်းကာလရဲ့လက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကာလရဲ့ကိုထိန်းချုပ်ရရှိတယ်လို့ကျမတို့မြင်ပါတယ်ရှင
်ဖွဲ့စည်းပုံအခြေခံဥပဒေ64အရသမ္မတဒါမှမဟုတ်ဒုသမ္မတဟာပါတီတွင်းလုပ်ငန်းတွေကိုပါဝင်ဆောင်ရွက်ခြင်းမပြုရဘူးလို့ဆိုထားပေမဲ့လည်းသမ္မတဦးသိန်းစိန်ဟာပါတီဥက္ကဋ္ဌနေရာပြန်လည်ယူထားပြီးတော့တချို့ကိစ္စတွေမှာပါတီတွင်းလှုပ်ဆောင်ချက်တွေဆောင်ရွက်နေတဲ့အတွက်ဥပဒေကိုဖောက်ဖျက်ရကြတယ်လို့ကိုအောင်မျိုးမင်းကထောက်ပြပါတယ်
ဒီပါတီရဲ့ဥက္ကဋ္ဌတံအဖြစ်ပါတီလုပ်ငန်းတွေလှုပ်ဆောင်ခြင်းကဖွဲ့စည်းပုံအခြေခံဥပဒေညှိစွမ်းလာတာအမှန်ပါပဲ
လက်ရှိမှာနိုင်ငံရေးအပြောင်းလဲတွေအပါအဝင်ရေးပီးအနေရတွေကြောင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတည်းရဲ့ကျင်းပနိုင်မှာမလားဆိုပြီးတော့စိုးရိမ်ပူပန်မှုတွေလည်းရှိနေကြပါတယ်ခင်ဗျာ
ကိုထောင်ပါရှင်အခုကတော့ဖန်ဆီးခံထားရတဲ့ចောင်းသားတွေအရေးဘက်ကိုအလှည့်ပေးခြင်းပါတယ်အထင်းထင်းခံထားရတဲ့သပိတ်မောက်ចောင်းသားတွေအမြန်ဆုံးပြန်လွတ်ပေးဖို့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးကွန်ရက် NNER ကတောင်းဆိုသလိုလွတ်တော်ကပြန်လည်ပြင်ဆင်ပြဋ္ဌာန်းနေဆိုတဲ့အမျိုးသားပညာရေးပြင်ဆင်တဲ့ဥပဒေကိုလည်းလက်မခံနိုင်တဲ့အကြောင်းပြောပါရယ်ပညာရေးဥပဒေပြင်ဆင်နိုင်မှုဆက်ပြီးစ조사သွားမှာဖြစ်တယ်လို့တပိတ်မောင်ចောင်းသားတွေဥဆောင်တဲ့ဒီမိုကရေစီပညာရေးဥဆောင်ကော်မတီကလည်း NNER နဲ့ဆက်ပြီးတော့လက်တွဲသွားမယ်လို့ပြောဆိုလိုက်ပါတယ်မတ်စုမွန်ကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပါNNER အနေနဲ့လွှတ်တော်ကအစ်စ်ပြဋ္ဌာန်းတဲ့အမျိုးသားပညာရေးပြင်ဆင်ချက်ဥပဒေကိုလက်မခံနိုင်တာကြောင့်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနဲ့ပြင်ဆင်နိုင်ရေးကိုဆက်ပြီးတော့ဆောင်ရွက်နေကြတာတွေ့ရပါတယ်။ NNER မြန်မာနိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးကွန်ရက်ထဲမှာမြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းဒေသအသီးသီးကတက္ကသိုလ်ကောလိပ်အခြေခံပညာကျောင်းတွေနဲ့ကျောင်းပြင်ပပညာရေးတွေကိုတင် जा ပေးနေတဲ့ဆရာဆရာမတွေပါမောက္ခကတိခတွေနဲ့ပညာရေးစနစ်ကျွမ်းကျင်သူပညာရှင်တွေပါဝင်ကြတာပါ NNER အနေနဲ့ပညာရေးဆိုင်ရာကိုယ့်ရည်တွေဖွဲ့စည်းပြီးတော့ဘယ်အစိုးရတက်တဲ့ဒီမိုကရေစီပညာရေးစနစ်ပေါ်ထွန်းလာနိုင်အောင်ကြိုးပမ်းဆောင်ရွက်သွားကြဖို့ဆုံးဖြတ်ထားတယ်လို့ NNER ကမူဝါဒရေးရာမှုမတူတူမှာကရှင်းပြပါဗျာ
လက်ရှိအစိုးရပြန်ထုတ်ပြန်လိုက်တဲ့ဒီဥပဒေကသဘောထုတ်ကန်မှုကိုပဲဦးစားပေးတဲ့ဥတီရဲ့ပညာဥပဒေဖြစ်နေတဲ့ခါကျတော့ဒါ NNER ပါဆက်လုပ်မယ်ပေါ့အဲဒီပုံမှာအဲဒီမိကုန်းပုံမှာကျွန်တော်အရင်ဆုံးလောက်ရမှာကကျွန်တော် network တွေကိုပြန်ပြီးတော့စုစည်းပြီးတော့ပေါ့နော်ဒီအမျိုးသားပညာဥပဒေကိုဆယ်ဆိုးရတက်တက်ပြန်လည်ပြင်ဆင်ဖို့အတွက်ကျွန်တော်အင်အားတွေပြန်စုစည်းရဲ့နောက်တစ်ခုကဘယ်လိုမျိုးနည်းပြောင်းနေလဲသွားကြမလဲဆိုတဲ့ခါကျအဓိကတော့ဒီ NNER ကဘာကိုတင်ပြထားလဲဆိုတော့ကျွန်တော်ဒီ democracy ပြုပြင်ပြောင်းလဲလုပ်နေတဲ့ကာလမှာပညာရေးကလည်း democracy နည်းလမ်းကြတဲ့ပညာရေးပြောင်းလဲဖို့လုပ်တယ်ဒါပေမဲ့အဲ့လိုလုပ်တဲ့နေရာမှာတိုင်းပြည်က တကယ်ဒီမိုကရေစီပြည်ပြင်တောင်းလဲကိုသွားလာတကယ်ပဲတိုင်းပြည်ကဒီငြင်းငြင်းရေးကိုဥတည်တဲ့အကောင့်ထဲပုံမှုရေဟုတ်လားဆိုတာကိုဒီခုနမငြင်းငြင်းမဲနဲ့ဒီမိုကရေစီဆန်ရင်ဆန်ညုံးနေမရှိပဲနဲ့တော့ပညာရေးအပြောင်းလဲတစ်ခုဖြစ်ဖို့ကအများကြီးခက်ခဲနေရှိမှာပေါ့နော်ရှက်ရှက်နေတဲ့အရာတွေအားလုံးကိုဗာထည့်သွင်းစဉ်းစားတဲ့ပညာရေးအပြောင်းလဲကိုသွားဖို့လိုတယ်ပေါ့နော်အဲ့ဒါအဓိကဥတည်ချက်ဖြစ်လာတာပေါ့နော
်ပညာရေးစနစ်ပြုပြင်ပြောင်းလဲရေးသပိတ်မောက်ကျောင်းသူကျောင်းသားတွေဦးဆောင်တဲ့ဒီမိုကရေစီပညာရေးလှူရှားမှုဥဆောင်ကောမဒီအနေနဲ့လည်းမြန်မာနိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးကိုရဲ့ NNER နဲ့လက်တွဲပူးပေါင်းပြီးတော့ပညာရေးစနစ်ပြောင်းလဲနိုင်ဖို့မှာစိန်ခေါ်မှုတွေရှိနေပေမဲ့ဆက်လက်ဆောင်ရွက်သွားကြမှာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ကကိုအောင်နေပိုင်ကလည်းပြောပါတယ
်ကျွန်တော်တို့ဒီဒီမိုကရေစီလှူရှားမှုဥဆောင်ကောမဒီကတော့ကျွန်တော်တို့က NNER ရဲ့မူနဲ့ NNER ရဲ့ပညာရေးမူဝါဒတွေကိုလက်ခံထားတာဒီနေ့ဒီလက်ခံထားတယ်ဖြစ်တယ်လက်ခံထားပြီးဆက်ပြီးတော့ဒီပညာရေးလှူရှားမှုတွေကျွန်တော်တို့ဆက်ပြီးလှူရှားတော့အခုလေဒီပညာရေးလှူရှားမှုတွေကြောင့်ပညာရေးဥပဒေကြီးခေါင်းပြင်းပြင်းကြောင်းလဲဖို့စိုးစားကြတဲ့ကျွန်တော်တို့ចောင်းသားရဲဘော်တွေအခုထောင်ထဲမှာရောက်နေနေရှိတယ်။ဒါပေမဲ့ကျွန်တော်အပြင်မှာရှိတဲ့ရဲဘော်တွေကလည်းចောင်းသားတွေကလည်းဆက်ပြီးတော့ဒီပညာရေးလှူရှားမှုကိုတွားအောင်ဖြစ်ပါတယ်။အမျိုးသားလူမျိုးရေးနဲ့တိုင်းပြည်ဆိုရတဲ့အရေးကြီးတဲ့အခမ်းအနားပါတယ်။ဒါကြောင့်ကျွန်တော်တို့ဒီပညာရေးစနစ်ပြောင်းလဲဖို့လက်ရှိပညာရေးစနစ်ကိုဖျက်သိမ်းပြီးတော့စစ်မှန်တဲ့ဒီမိုကရေစီပညာရေးစနစ်မျိုးကိုပေါ်ဆောင်ရဖို့အတွက်ပြည်သူလူထုတရားတော်ကဝိုင်းပြီးတောင်းဆိုကြဖို့နောက်အရေးပါလူ့ဘဝကြီးတဲ့နိုင်ငံရေးအင်အားစုတွေကဝိုင်းပြီးတော့ကောင်းမွန်တဲ့ပညာရေးစနစ်ပေါ်ပေါက်လာရေးအတွက်ဒီအချိန်ကာလကចောင်းသားတွေကလည်းဒီမှာထောင်ထဲမှာပေးဆက်ပြီးတော့တက်တည်ပြနေပြီပေါ့နော်။ဒါကြောင့်ကျွန်တော်တို့ကဝိုင်းပြီးတော့တောင်းဆိုကြဖို့ပညာရေးစနစ်ပြောင်းလဲဖို့အဲ့အပြောင်းလဲတစ်ခုမှာအရေးပါလူ့ဘဝကြီးတွေအားလုံးပူးပေါင်းပါဝင်ပြီးတော့ဒီပညာရေးစနစ်အပြောင်းလဲကိုဝိုင်းပြီးတော့အမျိုးသားရေးတာဝန်တရအနေနဲ့ဆက်လက်ပြီးတော့လှူရှားသွားမှာဖြစ်တယ်ပေါ့
။အစိုးရလွှတ်တော်ပညာရေးဝန်ကြီးဌာန NNER နဲ့ចောင်းသားတပိတ်ဥဆောင်ကော်မတီတို့ရဲ့ပညာရေးပြုပြင်ပြောင်းလဲရေးတပိတ်မောက်ចောင်းသူចောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုဖန်စီထိန်သိမ်းအရေးယူခြင်းမပြုပါဘူးဆိုတဲ့လေးပွင့်ဆိုင်သဘောတူညီချက်ကိုအစိုးရဘက်ကလေးစားလိုက်နာဖို့ထပ်ပြီးတော့သတိပေးလိုက်ပါတယ်။နောက်ဖန်စီခံတွေကိုအ мян ဆုံးပြန်လွှတ်ပေးဖို့ကိုလည်း NNER ကထပ်မံတောင်းဆိုသလိုအကြမ်းဖက်ဖန်စီခဲ့တာတွေကိုလည်းတရားဥပဒေနှီးလန့်အရာမျှတတဲ့စုံစမ်းမှုတွေပြုလုပ်ပေးဖို့လူ့ခွေးကော်မရှင်ကို NNER ကလည်းတောင်းဆိုထားပါတယ်။ထိန်းသိမ်းတဲ့ကျောင်းသားတွေကိုအ мян ဆုံးလွှတ်ပေးဖို့တောင်းဆိုရင်းနဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေဘက်ကလည်းပညာရေးစနစ်ပြုပြင်ပြောင်းလဲနိုင်ရေးစုံစမ်းတိုင်အောင်ဆက်လက်တိုက်ပွဲဝင်သွားကြမှာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ကလည်းပြောပါတယ်။ NNER အနေနဲ့ရန်ကုန်မှာတစ်ကြိမ်မန္တလေးမှာတစ်ကြိမ်နိုင်ငံလုံးဆိုင်ရာညီလာခံတွေကျင်းပပြီးတော့တက်ရောက်လာကြတဲ့ပညာရှင်တွေစာရေးဆရာသတင်းစာဆရာနဲ့ဆရာဆရာမတွေဘက်ကပညာရေးဒီမိုကရေစီရဲ့ငြိမ်းချမ်းရေးဥတည်ချက်တွေနဲ့ဆွေးနွေးခဲ့ကြသလိုနောက်တစ်ကြိမ်ပညာရေးဆိုင်ရာညီလာခံကိုလည်းရှမ်းပြည်နယ်တောင်ကြီးမြို့မှာကျင်းပသွားဖို့စီစဉ်နေတယ်လို့သိရပါတယ်ရှင်
။မဆုမစုစည်းတင်ပြပေးခဲ့တာပါမြန်မာဆိုင်ရာသတင်းတွေပြီးမှတော့ဒေသတွင်သတင်းတစ်ပုဒ်ကိုတင်ပြပေးပါဦးမယ်။ထိုင်းနိုင်ငံမှာလူ22ယောက်အထိသေဆုံးခဲ့ရတဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ဘန်ကောက်မြို့တော်မှာပုံမှန်အခြေအနေပြန်ဖြစ်လာခဲ့ပေမဲ့စီးပွားရေးလုပ်ငန်းရှင်တွေကြားမှာတော့စိုးရိမ်ပူပန်မှုတွေရှိနေကြပါတယ်။အထူးသဖြင့်ထိုင်းနိုင်ငံအတွက်အဓိကဝင်ငွေရဖို့ရာလန်းတစ်ခုဖြစ်တဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းအပေါ်ရိုက်ခတ်လာမှာကိုစိုးရိမ်နေကြတာပါ။ဒီအကြောင်း Writers သတင်းဆောင်မတွေကိုစုစည်းပြီးကိုအောင်လွင်ဦးကတင်ပြထားပါတယ်ရှင်။
ကမ္ဘာလှခီးသွားရေးသွာလာများတဲ့ဘန်ကောက်မြို့နယ်ကောင်ကအေယာဝန်ဟိန္ဒူနယ်ကွန်းမှာဖြစ်ခဲ့တဲ့တိုက်ခိုက်မှုကြောင့်နိုင်ငံခြားသား9ယောက်ပါဝင်လူပေါင်း22ဦးထိသေဆုံးခဲ့ပြီးတဲ့နောက်တိုင်းပြည်စီးပွားရေးပေါ်ရိုက်ခတ်လာမှုကိုစိုးရိမ်နေကြတာဖြစ်ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှတော့သူတို့လက်ချက်ဆိုပြီးကြေညာတာမျိုးမရှိသေးပေမဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဦးချာကတော့နိုင်ငံရေးစီးပွားရေးအရာထိုးနှက်ဖို့ရည်ရွယ်ပုံရတယ်လို့ပြောဆိုခဲ့တာပါ။
ประเทศของเรายังมีบุคคลหรือกลุ่มบุคคล
ต้ายบีကိုဖျက်ဆီးဖို့စ조사နေကြတဲ့လူပုဂ္ဂိုလ်တွေအုပ်စုတွေနိုင်ငံတွင်းမှာရှိနေပါတယ်အဖြတ်မှောက်လုပ်ဖို့조반နေကြတဲ့လုပ်ရက်တွေဟာစီးပွားရေးခီးသွွားလုပ်ငန်းတွေကိုပြစ်မှတ်ထားတာမျိုးလို့နိုင်ငံရေးရည်ရွယ်ချက်တွေလည်းပါနိုင်ပါတယ
်ပြည်ရင်းကုန်ထုတ်လုပ်မှုပမာဏရဲ့ဆယ်ရာခိုင်နှုန်းအထိရှိတဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းဟာထိုင်းနိုင်ငံအတွက်အဓိကဝင်ငွေရဖို့ရလန်းတစ်ခုဖြစ်ပြီးအခုအခါဒီအခြေအနေပေါ်ဘန်ကောက်မြို့ကတက်ခတ်မှုကရိုက်ခတ်လာနေတာပါထိုင်းနိုင်ငံတိုးနာဘုံမီလီစိတ်ကိုရောက်လာတဲ့ဂျပန်နိုင်ငံအိုဆာကာမြို့ကအာဆာမီရို့လိုထိုင်းနိုင်ငံကိုအလဲပတ်လာတဲ့ခီးသွွားတချို့တို့တို့ဘန်ကောက်မြို့ကပောက်ကွဲမှုကြောင့်စိုးရိမ်စရာတွေလည်းဖြစ်ခဲ့ရပါတယ
်။အာခင်းရောနျူးစ်ဒေဘောက်ကတ်စ်နော
ပောက်ကွဲမှုကြောင့်သတင်းထဲမှာတွေ့လိုက်ရပါတယ်။ထိုင်းနိုင်ငံဟာဘေးကင်းထုံကျုံတယ်လို့နာမည်ကြီးပေမဲ့အခုတော့ကျမနည်းနည်းစိတ်ပူမိပါတယ်။ဒါပေမဲ့လည်းဘာမှမတတ်နိုင်ပါဘူး။စီစဉ်ထားပြီးသားဖြစ်နေတော့လဲတတ်နိုင်သလောက်စိတ်ချမ်းသာအောင်ပဲကြိုးစားရမှာပါ။
ဘန်ကောက်မြို့မှာအဆိုးအဝါဆုံးကျုံရတဲ့ဖြစ်ရပ်စုတစ်ခုဖြစ်တက်ခိုက်မှုတွင်တေဆုံးသွားသူတွေထဲမှာတော့တရုတ်နိုင်ငံသား3ဦးပါဝင်ကြောင်းတရုတ်စုအပိုင်းစင်ဝါသတင်းကဖော်ပြခဲ့သလိုဟောင်ကောင်က2ဦးမလေးရှားက2ဦးနဲ့ဖိလစ်ပိုင်က2ဦးပါဝင်တယ်လို့လည်းသတင်းတွေကဖော်ပြရပါတယ်။နိုင်ငံခြားသားတွေကထိခိုက်တေဆုံးခဲ့ရတဲ့ဖြစ်ရပ်ကြောင့်လည်းအမေရိကန်နိုင်ငံသား Grand Rise Red တို့လိုခီးသွားတွေအတွက်တော့ပူပန်စရာတွေလည်းဖြစ်ခဲ့ရတာပါ
။ I'm not sure I would have come if this would have happened before I booked my ticket.
ဒီနေ့မမွေခင်ဒီလိုသာဖြစ်မဲ့ဆိုရင်အလဲလာဖို့ကမသိချပါဘူး
။ဘန်ကောက်မြို့ကတက်ခတ်မှုနဲ့ပတ်သက်လို့တကယ်တော့ခီးသွားတွေတင်စိုးရိမ်နေရတော့မဟုတ်ပါဘူး။စီဝါရေးလုပ်ငန်းရှင်တွေချမ်းမှလည်းပူပန်နေကြတာပါ။ထိုင်းနိုင်ငံမှာပြည်ခဲ့နှစ်မေလာတဲ့စစ်တပ်ကအာဏာသိမ်းခဲ့တဲ့အထိနိုင်ငံရေးပြဿနာတွေနဲ့ကြုံခဲ့ရပြီးတော့စီဝါရေးပြန်လည်နယ်လန်ထူနိုင်မှုကြိုးပမ်းနေရချိန်မှာကမ္ဘာလေခီးသွားလုပ်ငန်းကတော့အခြေအနေကောင်းလာနေတဲ့ကဏ္ဍတစ်ခုလည်းဖြစ်ပါတယ်။ဘင်္ဂမျိုးကအချက်ချလမ်းတွေပေါ်မှာဆန္ဒပြပွဲတွေနဲ့ပြီးခဲ့တဲ့နေ့ထက်မှကြီးကြပ်ကြုံခဲ့ရပြီးတော့ကမ္ဘာလေခီးသွွားဧည့်သည်အရေးအတွက်ထိုးချသွားခဲ့ပြီးနောက်ဒီနေ့မှာတော့ပြန်လည်ဥမော်လာခဲ့တာပါ။ဒါပေမဲ့လည်းဘင်္ဂမျိုးကတက်ခတ်မှုကြောင့်စီးပွားရေးလုပ်ငန်းရှင်တွေကစိုးရိမ်စိတ်တွေလည်းတကြောပြန်ပေါ်ပေါက်ခဲ့ရပါတယ်။ Seven Investment Management ယင်းနှစ်မြုပ်နှံမှုလုပ်ငန်းက Justin Akuhat Stewart ကတော့ယင်းနှစ်မြုပ်နှံသူတွေအနေနဲ့တည်ငြိမ်တဲ့ဈေးကွက်မျိုးတွေကိုသာလိုချင်ကြတယ်လို့ပြောပါတယ်။
People are looking around the world increasingly see countries which are potentially good places to invest in.
ကမ္ဘာတစ်ဝန်းကြီးလိုက်မယ်ဆိုရင်ယင်းနှိမ့်မြုံနံမှုအလားအလာကောင်းတဲ့နေရာတွေပိုတွေ့လာရသလိုပဲမိကုန်ထုတ်စရာတွေလည်းပိုများလာတာတွေ့ရမှာပါ။တူရကီလိုနေရာမျိုးကိုကြည့်မယ်ဆိုရင်ခိုင်မာတောင်တင်းတဲ့တိုင်းပြည်တစ်ခုဖြစ်နေရှိနေသေးဖြစ်ပေမဲ့နေဆက်ဒေသမှာပြဿနာတွေလည်းရှိနေပါတယ်။ထိုင်းနိုင်ငံလိုနေရာမျိုးမှလည်းဒီလိုမျိုးအခြေအနေမျိုးတွေနဲ့ကြုံနေရတာပါ။ဒါကြောင့်လည်းအင်တာမခက်ခဲလာပါလိမ့်မယ်။လူတွေအနေနဲ့ယင်းနှိမ့်မြုံနံမှုတွေမလုပ်ကြတာမျိုးစိုင်းထားတာမျိုးတွေဖြစ်လာနိုင်ပါတယ်
။ဘန်ကောက်မြို့ကပောက်ကွဲမှုနဲ့ပတ်သက်လို့ယင်းနှိမ့်မြုံနံသူတွေကြားစိုးရိမ်မှုတွေရှိနေတာကိုတော့သိရတာတွေ့ခဲ့ရတာပါ။တက်ခတ်မှုပြပချင်းဆိုသလိုပဲထိုင်းနိုင်ငံရဲ့အစုရှယ်ယာဈေးကွက်မှာတန်ဖိုး300ခန်းတော့ကျဆင်းသွားခဲ့တယ်လို့ထိုင်းဘက်ကတန်ဖိုးဟာဆိုရင်လည်း6နှစ်ကျော်အတွင်းအနည်းဆုံးအဖြစ်တန်ဖိုးကျဆင်းသွားပါတယ်။တင်းလာနေကပောက်ကွဲမှုပြီးနောက်တစ်နေ့မှာပဲနောက်ထပ်အငင်းစားဘုံတစ်လုံးအားလည်းဘန်ကောက်မြို့စစ်ကမ်းတစ်ခုအနီးထပ်မံပောက်ကွဲခဲ့တာကြောင့်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားအစိုးရတော်တော်များကလည်းသက်ဆိုင်ရာနိုင်ငံသားတွေကိုလုံခြုံရေးအတွက်သတိထားကြဖို့နှိုးဆော်ချက်တွေထုတ်ပြန်ခဲ့ရတဲ့အထိလည်းဖြစ်ခဲ့ရပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစုစည်းတင်ပြပေးခဲ့တာပါရှင် VOA ရဲ့ပုတ်ထုံးနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်လေးကမကြာခင်မှာပြီးဆုံးတော့မှာပါဒီအစီအစဉ်ပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုကတော့ဂျန်နေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုကိုအောင်အောင်ကကြီးညာပေးပါမယ်
လူ22ယောက်ထဲမှနဲ့တည်ဆွင့်ခဲ့တဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာရှိတဲ့အေယဝန်လေးမျက်နှာနဲ့ဖရားရုပ်တုနေရာကပုံပေါက်ကွဲမှုနဲ့ပတ်သက်ပြီးဒီပုံခွဲသူလို့တန်လျာရှိသူရဲ့ရုပ်ပုံချင်းကိုထိုင်းအာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်။ပုံခွဲသူကကွန်ရက်အချက်စိတ်တွေနဲ့အချိတ်အဆက်တွေနဲ့လုတ်ခဲ့ပုံရတယ်လို့ထိုင်းရဲကျုပ်စမြတ်ပုံဗန်မောင်ကဒီကနေ့ပြောပေမဲ့ဘာကြောင့်လုတ်တာလဲဆိုတာနဲ့ဘယ်နိုင်ငံသားလဲဆိုတာကိုတော့မသိရသေးပါဘူး။အင်ဒိုနီးရှားနိုင်ငံရှေ့ပိုင်းလေရင်ပြတ်ကျရာနေရာမှာဆွေးရတဲ့ရာသီဥတုမျိုးတွေဖုံးနေတာကြောင့်ကြန့်ရှိနေတဲ့ရုပ်လောင်းတွေကိုကယ်ဆယ်ရမှာနောက်နေကြန့်ကြာနေပါတယ်။လွန်ခဲ့တဲ့သတင်းပတ်ကုံပိုင်းကလူ54ဦးတင်ဆောင်သွားတဲ့လေရင်ဟာတောင်ကိုဝင်တိုက်မိပြီးပြတ်ကျသွားရမှာအလုံးသိဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။လေရင်ပြတ်ကျတာဟာတနင်္ဂနွေနေ့ကဖြစ်ပေမဲ့ရာသီဥတုကျန်းတဲ့မြေမျက်နှာပြင်အနေထားကြောင့်ကယ်ဆယ်ရေးသမားတွေကနှစ်ရည်နီးပါးကြာမှလေရင်ပြတ်ရှိရာကိုရောက်ရှိသွားတာဖြစ်ပါတယ်။ရှီအောင်မွေနဲ့ထိမ့်သိမ်းဆောက်ရှောက်ရေးညွန်ကြားရေးမှူးဟောင်းကိုဒီရှီအောင်မြို့ဖြစ်တဲ့ပယ်မိုင်ရာမှာ IS စစ်သည်ကြတွေကကောင်းဖြတ်ကွန်မြူလိုက်တယ်လို့စီးရီးယားရှီအောင်မွေနဲ့ထိမ့်သိမ်းဆောက်ရှောက်ရေးအကြီးအကဲကပြောဆိုလိုက်ပါတယ်။အသက်82နှစ်အရွယ်ခါလက်အဆက်ကိုအင်္ဂါနေ့ကတပ်ဖြတ်ခဲ့တာလို့မမွန်အဗ်ဒူကရင်ကပြောပါတယ်။ထင်ရှားတဲ့အမေရိကန်ထက်လွတ်တော်အမတ်နောက်တဦးကအီရန်နျူကလ িয়ার အရေးရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးလွတ်တော်မှမဲခွဲဆုံးဖြတ်တဲ့အခါသူ့အနေနဲ့ကန့်ကွက်မင်းပြီးသွားမယ်လို့ပြောဆိုလိုက်ပါတယ်။နယူးဂျာစီလွတ်တော်အမတ်ရောဘတ်မန်နန်ဒက်စ်ကအင်္ဂါနေ့ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးခဲ့တာပါရှင်။ဒီညနေခင်းအတွက်အစည်းအဝေးထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn Bongalio ဖြစ်ပါတယ်ရှင်။ VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
။